ရခိုင်ပြည်နယ်ကပြည်ပခတ်တီနဲ့ပတ်သက်လို့သတင်းယူရင်ဖတ်ဆီးခံခဲ့ရတဲ့ Reuters သတင်းဌာနကမြန်မာသတင်းသမားနှုတ်နဲ့နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုတရားစွဲဆိုဖို့တရားရုံးကဆုံးဖြတ်လိုက်တဲ့ပေါ်အလွန်မင်းစိုးရင်ကြောင့်ကုလသမဂ္ဂလူ့ခွင့်ရေးထူးခြားစေတွေကပြောဆိုလိုက်ပါတယ်ဆွဆွဲချက်တွေအားလုံးယူသိမ်းပြီးအမြန်ဆုံးပြန်လွတ်ပေးဖို့လဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးခြားစေရန်ဟီလီနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အကွာအကွဲပေးရင်းနဲ့မြင့်တင်ရေးဆိုင်ရာကုလသမဂ္ဂထူးခြားစေဒေးဗစ်ကေတို့ကဒီကနေ့ပဲကြေညာရေးထုတ်ပြန်တောင်းဆိုလိုက်ကြတာပါရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့တော့အမြင့်ဆုံးထောင်ဒဏ်14နှစ်ထိကြာခံရနိုင်တဲ့1923ခုနှစ်မြန်မာနိုင်ငံလျှို့ဝှက်ချက်အုပ်ရီနဲ့အရေးယူဖို့ရန်ကုန်တိုင်းမြောက်ပိုင်းခံတရားရုံးကတင်းလာနေမှာပဲဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်။ဖန်စီကတင်းတော့တရားပြင်ပနဲ့ဆက်သွယ်ခွင့်မရကြသလိုကျမ်းမာရေးအတွက်စေကူတာခွင့်မရတာအရေးပြတာပါဝင်စိုးရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့အပေါ်မှာလည်းစိတ်ပြည့်မိတဲ့အကြောင်းကုလသမဂ္ဂထူးခြားစေတွေရဲ့ပူးတွဲကြေညာချက်မှာပြောဆိုထားတာပါ။တရင်မီရလွတ်လပ်ခွင့်နဲ့အများပြည်သူတရင်တွေသိရှိခွင့်ရရှိရေးပေါ်မြန်မာအာဏာပိုင်နေနေနဲ့လေးစားလိုက်တာဖို့မီဒီယာလုပ်ငန်းတွေဘေးရန်တွေကင်းကင်းလုံနိုင်အောင်တရင်သမားတွေကိုအကောက်အွယ်ပေးဖို့လည်းတောင်းဆိုခဲ့ပါတယ်တရင်သမားတွေအပါအဝင်တက်ကြွလှူရှာသူတွေအေးအေးယူခံရလေရှိရတဲ့မြန်မာနိုင်ငံလျှို့ဝှက်ချက်အဲ့ဥတွေကိုလည်းပြန်လည်သုံးသပ်ပြီးနိုင်ငံတကာဥပဒေတွေအရတာဝန်ရှိတဲ့အတိုင်းပြင်ဆင်ဖို့လည်းတိုက်တွန်းခဲ့တာပါရိုက်တာသတင်းတော်တွေပေါ်တရားစွဲဆိုဖို့တရားရုံးဆုံးဖြတ်ချက်အပေါ်မှာကုလသမဂ္ဂတွင်ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေးလီတို့ကလည်းအစိုးရအိမ်မှာဝေဖန်ထားသလိုတရင်သမားတွေကိုပြန်လွတ်ပေးဖို့လည်းတောင်းဆိုထားကြပါတယ်